သူပါတီကပါတီလှုပ်ရှားသူများနဲ့လူမှုမီဒီယာလှုပ်ရှားသူတွေကိုပါကစ္စတန်စစ်အကထောင်ချီဖမ်းဆီးခဲ့တယ်လို့ယခင်ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ကပြောလိုက်ပါတယ်။ဖမ်းဆီးထားသူတွေဘယ်မှာရောက်နေမှမသိရတယ်လို့လွတ်လာသူတွေကလည်းညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်လို့ပြောကြကြောင်းစနေနေ့နောက်မှရုံးမြင့်တန်ကြားကနေတွင့်ထုတ်ခဲ့တဲ့မိန်ကွန်းမှာအမရန်ခန်ကပြောခဲ့တာပါ။လက်ရှိအဖမ်းခံသူ3000ကျော်ရှိပြီးပန်ဂျပ်နဲ့ခိုင်ဘာပဒုခွာပြည်နယ်တွေမှာအများဆုံးဖြစ်တယ်လို့သူကဆိုပါတယ်။ရာချီတဲ့သူရဲ့ PTI ပါတီဝင်တွေနဲ့ရဲတပ်ဖွဲ့ကြအတီးကျုပ်ဖြစ်ပွားခဲ့ကြောင်းရဲကအတည်ပြုပြောကြပါတယ်။အနာရပါကစ္စတန်မွတ်စလင်လီဂ်လို့ခေါ်တဲ့ PMN ပါတီနဲ့ PTI ပါတီနှစ်ပါတီတဲ့တပါတီသာရှင်သန်နိုင်မဲ့အနေအထားကိုပါကစ္စတန်နိုင်ငံရေးကရောက်သွားပြီဖြစ်တယ်လို့ပြည်ထောင်ဝန်ကြီးရနာဆူနောလာကပြီးခဲ့တဲ့အပတ်လုပ်ခဲ့တဲ့ online သတင်းဌာန PNN နဲ့လုပ်တဲ့ interview မှာပြောခဲ့ပါတယ်။ကျွန်တော်တို့ရဲ့ရည်ရည်ရေးကိုချိန်ချောက်လာပြီလို့မြင်လာပြီဆိုရင်တော့မူရမှန်တာမှတာဒီမိုကရေစီကြမကြဆိုတာတွေကိုဂယူးမဆိုင်တော့တဲ့အတိုင်းအတာအထိကျွန်တော်တို့ကသွားမှာဖြစ်တယ်လို့လည်းပြည်ထောင်ရေးဝန်ကြီးကပြောသွားခဲ့ပါလေ။ပါကစ္စတန်နိုင်ငံမှာကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ဖြစ်ပွားနေတယ်လို့နိုင်ငံတကာလူငယ်ချမ်းသာကွယ်အဖွဲ့ကြီးကထုတ်ပြန်ခဲ့တဲ့နှစ်စဉ်အစည်းအဝေးနဲ့ပတ်သက်ပြီးစနေနေ့ကလူမှုစာမျက်နှာမှာပြောထားပါဗျ။